နောက်ဆုံးအကြိမ်နျူကလ িয়ার ဆန်တန်းကိုလေလောက်ခဲ့တဲ့မြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတဲ့ဘယ်နိုင်ငံနဲ့မဆိုကုန်သွယ်ရေးလုပ်ငန်းတွေရပ်ပစ်ဖို့အမေရိကန်သမ္မတရဲ့ချင်းချောက်ပြောဆိုမှုဟာတရုတ်နဲ့အမေရိကန်တို့ရဲ့ကြီးမားတဲ့ကုန်သွယ်မှုအပေါ်အန္တရာယ်ဖြစ်စေကြောင်းတရုတ်နိုင်ငံကတုံ့ပြန်ဝေဖန်လိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကမြောက်ကိုရီးယားအပေါ်တံခါးပိတ်ဆို့မှုအစ်စ်တွေနောက်ထပ်ချမှတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုဖိအားပေးနေချိန်မှာပဲ20ဒေါ်လာဘီလီယံ650တန်ဖိုးရှိတဲ့အမေရိကန်နဲ့တရုတ်နိုင်ငံကုန်သွယ်ရေးအပေါ်ထိတိုက်နေတဲ့စီးပွားရေးဆိုင်ရာချင်းချောက်ပြောဆိုထားတဲ့အစီအစဉ်တွေကိုတမန်ထရမ်ကရှေ့ဆက်လုပ်ကင်သွားမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးနီကီဟေးလီကတော့မြောက်ကိုရီးယားကောင်ဆောင်ဟာမစ်ဆိုင်းဒုံးနဲ့တူကိုတလွဲအုံချပြီးနျူကလ িয়ার နဲ့ချင်းချောက်ရန်ဆောင်မှုတွေဟာစစ်မဖြစ်ဖြစ်အောင်တွန်းပို့ရရောက်တဲ့ဆိုပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကပြောဆိုသွားပါတယ်။နိုင်ငံတကာအတိုင်းဝိုင်းကိုအန်တူနီရဲ့မြောက်ကိုရီးယားကောင်ဆောင်နဲ့ရင်ဆိုင်ရမှာတန်တမာရဲ့နီလန်းတွေအားလုံးအဆုံးမတက်ခင်တန်နိုင်နေမြနီလန်းပေါင်းစုံနဲ့အပြင်းအထန်ဆုံးဖိအားတွေပေးနိုင်ဖို့တိုက်တွန်းခဲ့တာပါ။တရုတ်အစိုးရပြောခွင့်ရကတော့မြောက်ကိုရီးယားအပေါ်ဖိအားပေးတဲ့လုပ်ရည်တွေမှာတရုတ်နိုင်ငံဘက်ကဘလို့ထောက်ခံအားပေးမလဲဆိုတာကိုဖြေကြားဖို့ညင်ညာခဲ့ပြီးလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့ဆွေးနွေးမှုအပေါ်မှာလာမှုဒီမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။